ယူကရိန်းပါမှာကျူးကျော်မှုနဲ့ပတ်သက်လို့ရုရှားရဲ့ဝါဒဖြန့်ချိမှုတွေကိုအနောက်ဥရောပမှာဖြန့်ချိဖို့အတွက်ရုရှားနိုင်ငံကမြစ်ဖြားခံလာတဲ့ဒါဇင်နဲ့ချီတဲ့ website စာမျက်နှာသစ်တွေနဲ့ရာနဲ့ချီတဲ့ account တူတွေကိုဖော်ထုတ်ဟန်တာနိုင်ခဲ့တယ်လို့ Facebook ရဲ့မိခင်ကုမ္ပဏီဖြစ်တဲ့ Meta ကုမ္ပဏီကအင်္ဂါနေ့မှာပြောပါတယ်။ဒီလိုဖြန့်ချိမှုကိုတိတ်မပြန့်ခင်မှာပဲဖော်ထုတ်ပြီးဖယ်ရှားပြနိုင်ခဲ့တာဖြစ်ပြီးတော့ Facebook နဲ့ Instagram media တွေကိုပိုင်တဲ့ Meta ကုမ္ပဏီကပြောပါတယ်။ဒါပေမဲ့ Facebook ကတော့ဒါဟာရုရှားတွေရဲ့အကြီးမားဆုံးနဲ့အရှုပ်ထွေးဆုံးဝါဒဖြန့်ချိဖို့ကြိုးစားမှုဖြစ်ပြီးတော့ဒီလိုလုပ်နေတာကိုသူတို့ယူကရိန်းစတင်ကျူးကျော်ခြင်းကစတွေ့ခဲ့ရတယ်လို့ပြောပါတယ်။ဒီလှုပ်ဆောင်မှုထဲမှာ Britain က The Guardian သတင်းစာနဲ့ Germany က Der Spiegel အပါအဝင်သတင်းဌာနကြီးတွေအကြောင်းဆောင်အတုဖန်တီးထားတဲ့ website 60ကျော်ပါနေတာပါ။ Facebook account 1600ကျော်ကိုတော့ Germany, Italy, ပြင်သစ် Britain နဲ့ Ukraine ကနိုင်ငံကပရိသတ်တွေကြားဝါဒဖြန့်မှာတုံးခဲ့တာဖြစ်ပါတယ်။ဒီတွေ့ရှိချက်ကြောင့်လူမှုမီဒီယာကုမ္ပဏီတွေအနေနဲ့သတင်းမှားတွေဆက်ပြီးပြန့်မယ်အန္တရာယ်သတိထားလာကြသလိုသူတို့ရဲ့မီဒီယာတွေကိုစောင့်ကြည့်ဖို့လှုပ်လာစေတာပါအခုလိုသတင်းမှားဖြန့်ချိနေကြောင်းတွေ့ခဲ့တာနဲ့ပတ်သက်ပြီး Washington DC ရုရှားတာဝန်ကို California အခြေစိုက် Meta ကုမ္ပဏီကမေးမြန်းခဲ့ပေမယ့်အခုထိတော့တုံ့ပြန်ဖြေကြတာမရှိသေးပါဘူး